အင်ဒိုနီးရှားနိုင်ငံမှာလူ1500ကျော်လူကုန်ကူးခံရမှုမှာပါဝင်ပတ်သက်သူတွေအဖြစ်တန်လျာရှိသူ900နီးပါးကိုဒီလာတဲ့ဖမ်းဆီးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။အရှေ့တောင်အာရှမှာရွှေပြောင်းအလုသမားအများဆုံးထွက်တဲ့နိုင်ငံဖြစ်တဲ့အင်ဒိုနီးရှားမှာလူကုန်ကူးမှုတွေကိုအစိုးရကလိုက်လံတပ်ဖြတ်နေတာပါ။နိုင်ငံအတွင်းအစင်းရဆုံးဒေတာတွေကလူတောင်းတဲ့ချီဟာသူတို့အတွက်ဝင်ငွေပိုရနိုင်မယ်အခွင့်အလမ်းတွေရှာဖွေရင်တရားမဝင်လမ်းကြောင်းတွေကနေတစ်ဆင့်ပြိပမှာအလုထွက်လုဖို့ကြိုးစားကြတာမှာလူကုန်ကူးခံရတာခေါင်းပုံဖြတ်ခံရတာတွေကြုံကြရတာပါပြီးခဲ့တဲ့နှစ်တွေအတွင်းလူကုန်ကူးခံရမှုတွေထိတ်လန့်စရာကောက်လောက်အောင်တိတိတသာတိုးလာတာကြောင့်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းအဖွဲ့တစ်ခုဒီလာထဲမှာဖွဲ့စည်းပြီးနှိမ်နင်းမှုလုပ်ငန်းတွေအရှိန်မြင့်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ရှင်